16ကျင်းမြောက် KNU ကရင်မျိုးသားစီယုံကွန်ကရစ်ရဲ့ရွေးကောက်ပွဲတတိယနေ့မှာတော့ထိပ်ပိုင်းကောင်းဆောင်၅ကိုရွေးချယ်ခဲ့ရမှာပြီးခဲ့တဲ့တတန်းတွင်ရွေးချယ်ခံခဲ့ရတဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမူတူစီဖိုးကိုပြန်လည်ရွေးချယ်ခဲ့ပါတယ်အလုံးမှုဆောင်ကိုတော့ထိပ်ပိုင်းကောင်းဆောင်၅ကပဲဆက်လက်ရွေးချယ်ခဲ့ပါတယ်အပြည့်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့မင်းမာကသတင်းပေးပို့ထားပါတယ်
ကရင်မျိုးသားအစည်းအရုံးရဲ့ကွန်ကရစ်ကနေရွေးချယ်ခံကိုယ်စားလှယ်218ဦးတည်းကဧပြီလ6ရက်နေ့မှာတော့ကိုယ်စားလှယ်60ကိုရွေးချယ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဒုတိယနေ့မှာတော့ကိုယ်စားလှယ်42ဦးကိုထပ်မံရွေးချယ်ခဲ့တာပါဒီကိုယ်စားလှယ်တွေကမှတနင်္လာနေ့မှာတော့အရင် KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောမူတူစေဖိုးနဲ့အထွေထွေတွင်းရင်မူဖရိုကွယ်ထွေးနှုတ်အပါအဝင်ထိပ်ပိုင်းကောင်းဆောင်5ဦးကိုရွေးချယ်ခဲ့ကြောင်းတွဲဖက်အထွေထွေတွင်းရင်မူနှစ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ဖလိုစောလာထွန်းကအခုလိုပြောပါတယ်
ရင်ကကကနာဒီဒီမကြီးကိုရေကော့တင်လာတော့ပါအဲ့တော့ဒီမကြီးကမှဒုက္ခတာဟောစားပေါ့ရှိဥဒ္ဒဟောဒုက္ခကြီးဆုံးမရှိဖို့ပေါ့ဒုက္ခတာတော့ခုရင်ကသူကျင်းမှုဖြစ်တဲ့ဒုက္ခထူးဝင်ပေါ့သူကျင်းမှုနေရာမှာတော့ခုနကကျွန်တော်ရင်ကဟောလုံးကကုန်တီဝင်ဖြစ်တဲ့ဒုစောတတ်မှုပေါ့ဆက်ဆက်သူကျင်းမှုဖြစ်ကြတော့ဒုစောဆက်ပွဲပေါ့ဟုတ်ကဲ့ဒါကိုသိနေကြတော့ခုနကကျွန်တော်ကိုငါယူကောက်တင်ရတာပေါ့အဲ့ဒါကျွန်တော်သိနေကြီးပေါ့နော
် KNU ဟာ1948ခုနှစ်ကစတင်ဖွဲ့စည်းခဲ့ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်1949ခုနှစ်ကနေစတင်ပြီးလက်နက်ကင်တိုက်ပွဲဝင်ခဲ့တာလို့ဆိုပါတယ်သူတို့ရဲ့လက်ရှိရည်မှန်းချက်ကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့ဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ
်အဲ့တော့ကျွန်တော်သင်ပြီးတော့မှကျွန်တော်ပြောချင်တာအဓိကတော့နောက်ထပ်ကိစ္စများရှိသွားတာ1940ဘဝနဲ့စပ်ဖွဲ့လာတာပေါ့နော်1949ကနေခုနကကျွန်တော်နှစ်နှစ်ကြာကြာနေနဲ့နောက်ထပ်မျိုးလာလို့ဆင်းတဲ့မြို့ရေးစံတော်နဲ့နေဆန္ဒတွေပေါ်ပေါ်ပို့တော့နှစ်နှစ်ကြာကြာနေကျွန်တော်ဟိုဆင်းနေရတာပေါ့ဒီလိုကျွန်တော်ခင်ကိစ္စများရှိနေနဲ့ကျွန်တော်ဝန်နေတဲ့ဒီဆောင်နေတဲ့ခုနကကျွန်တော်တပ်ပေါ်မျိုးလာကြောင်းကတော့နောက်ဒီဆောင်နေတဲ့အတူတူဆောင်နေတိုင်းဆက်ပြီးပြန်တော့ဟိုတဲ့ခုနကဒီဆောင်မှုကြီးကိုနောက်ဒီဆောင်မှာဖြစ်တာပေါ့နော်
မကြခင်ရပိုင်းမှာတော့ KNU ရဲ့ညီလာခံကျင်းပမှုတွေပြီးဆုံးတော့မှာဖြစ်ပါတယ်ဒီရပိုင်းအတွင်းမှာတော့ကွန်ကရစ်အတွင်းမှာချမှတ်ထားတဲ့အစိုးပြုလာတွေကိုဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ
်ကွန်ကရစ်မှာခုနကကျွန်တော်ကွန်ကရစ်ကဒီအစိုးတင်လာမဲ့ဆိုပြုလာတွေခုနကကျွန်တော်ဆက်လက်ဆွေးနွေးလို့ရှိတယ်နောက်ပြီးကျွန်တော်ထူထူခံတာမှာကျွန်တော်ဆက်ရှိနေတာပေါ့ထူထူခံတာမှာလည်းကွန်ကရစ်ကလာတို့ကကျွန်တော်ဆွေးနွေးကြတဲ့ရှိစေဒီလိုမျိုးဒီမှာပါဝင်မဲ့ဒီမျိုးတွေ့လို့ကျွန်တော်ရှင်းတော့ဆက်လက်ရှင်းလို့ရှိတယ်။ဒီမှာနိုင်ငံရဲ့အခြေအနေရပကြည့်ရဆောင်ရမယ့်ကိစ္စတွေကိုလည်းခုနအရင်မှာရှင်းနေသွားမှာပေါ့နော်
။ KNU ဟာတနင်္ဂနွေလောပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးထားခဲ့ပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ရရှိရေးအတွက်နှိရှေကြစွာလက်နက်ကင်တက်ခဲ့ပြီးတပ်ပေါင်းစုတွေကိုဥဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်လက်နက်ကင်ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့ဖြစ်ပါတယ်။နှစ်ပေါင်း60ကျော်အကြာမှာတော့မြန်မာအစိုးရနဲ့အဖြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။